ဟုတ်ကဲ့ပါအခုလိုဗိုလ်တူနေ့မှာလူပြောင်းလဲတချို့လှုပ်လာတာရဲ့ထူးခြားမှုပေါ်ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်လူမှုသိပ္ပံဌာနကသုတေသီကိုမင်းသိက
လူပြောင်းလိုက်ခြင်းအပြင်လက်ရှိထိန်းချုပ်နေတဲ့လှုပ်ဆောင်နေတဲ့ကိစ္စရပ်တွေကိုပုံပြီးထိရောက်ဖြစ်မယ်လို့မျှော်လင့်ပုံရတယ်သို့တော့အဲ့ဒီကိစ္စကအခုဆရာနာသိပ္ပီဒီနှစ်နှစ်ပြည့်ကာလမှာတကယ်လည်းပြောရင်အဲ့ဒီစစ်အာဏာမသိမ်းခင်ကလေးကစစ်ကောင်စီဟာအခုချိန်ဒီမြေဆန်းခံပြိုလုံနေရစေပဲဆိုတာကိုသိတာထင်ရှားတယ်မှန်းချက်နဲ့နန်တော်နဲ့မကိုက်ဘူးဆိုတာလေသိတာထင်ရှားတဲ့အချက်လို့ကျွန်တော်ထင်ပါတယ
်ဒီထူးခြားမှုပေါ်ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်မဟောင်းဦးရဲထွန်းကလည်
းနာဆကစစ်ကောင်စီကိုအရင်ကပါဝင်ဖွဲ့စည်းထားတဲ့ပါတီစုံဆိုတာမှလည်းအရင် NLD နဲ့မတည့်ခဲ့တဲ့ဦးသိန်းညွန့်တို့ဦးခမောင်ဆွေတို့တိုင်းသားပါတီတွေကပုံကိုများကိုဒီတစ်ခေါက်မှာတော့စစ်ကောင်စီတဲကနေထုတ်လိုက်ပြီးတော့တက်ကပုံကိုများပဲအဓိကပါဝင်ပြီးတော့နောက်တစ်ခါအစိုးရအဖွဲ့မှာကတော့ဒူဝင်ကြီးချုပ်မှာ၅ဦးခန့်ထားတာတွေ့ရတယ်အခုလိုထပ်ပြီးတော့တတန်း6လတိုးလိုက်တဲ့ကာလနတ်ဆကအုပ်ချုပ်ရမယ့်ကာလကဒီတဲ့ပိုကြာနိုင်တယ်လို့လဲမှန်းဆထားတယ်လို့ယူဆရတယ်ဒါကြောင့်မလို့ဒီအစိုးရအဖွဲ့ကိုလည်းနည်းနည်းပို့ပြီးတော့တာဝန်ယူနိုင်အောင်တို့ချက်ဖွဲ့စည်းတယ
်အရင်ဒူဝင်ကြီးချုပ်တူအဖြစ်ဒူဘိုချုပ်ကြီးစိုးဝင်းပဲရှိခဲ့တာကနေအခုတော့ကာကွယ်ရေးတည်တဲ့ရေးပို့ဆောင်ဆက်သွယ်ရေးအပြင်စီမံဘဏ္ဍာဝင်ကြီးပါဒူဝင်ကြီးချုပ်တစ်လေးဦးခန့်လာတဲ့အပေါ်ကိုမင်းသိက
ဒူဝင်ကြီးချုပ်တပါးနဲ့ပဲသူမလုံလောက်တဲ့အနေအထားမျိုးရှိတယ်ထင်တယ်အဲ့ဒါကြောင့်သူကကဏ္ဍအလိုက်ပေါ့ဦးစားပေးတွေမှာဒီဒူဝင်ကြီးချုပ်ခွင့်အာဏာမျိုးကိုဖြန့်ပြီးပေးပြီးတော့တည်ငြိမ်ရေးနဲ့ပြည်ပြင်းဒီနယ်မြေစိုးမိုးရေးနဲ့ပတ်သက်ပြီးတော့သူအဓိကဦးစားပေးရည်ရွယ်တယ်လို့ထင်တယ်ပြီးတော့နိုင်ငံခြားရေးဝန်ကြီးအပြောင်းလဲနဲ့ပတ်သက်ပြီးတော့ဗောနော်အမှန်ကအာဆီယံမှာပဲကြည်ကြည်ဒီလူကြုံရင်းကောင်စီမှာပဲကြည်ကြည်ကမ္ဘာကုလသမဂ္ဂအခြေအနေမှာပဲကြည်ကြည်စစ်ကောင်စီကဒီနှစ်နှစ်တာကာလတန်ခင်းတမန်ခင်းကိစ္စမှာတော်တော်အရှုံးရတယ်ဆိုတော့သူတွေ့ရအထူးသဖြင့်သူအမာခံလို့ယူဆထားတဲ့လူကြုံရင်းကောင်စီလိုဟာမျိုးမှာတော့တရုတ်ရဲ့ညိုညင်မှုခံရတယ
်နိုင်ငံခြားရေးဝန်ကြီးဟောင်းဦးဝနမောင်လွင်စစ်ကောင်စီကိုရောက်သွားပြီးကုလပါဝင်အနောက်နိုင်ငံတွေမှာအဓိကတာဝန်ချခဲ့တဲ့ဦးသန်းစေကိုအစားထိုးခံလာတဲ့အပေါ်မှာလည်းဦးရဲထွန်းက
သူတို့ဖြစ်တော့အာဆီယံတို့လိုအိမ်နီးချင်းနိုင်ငံတွေအပြင်အမေရိကန်တို့လိုအနောက်အုပ်စုနိုင်ငံတွေနဲ့လည်းဆက်ဆံရေးနည်းနည်းပိုပြီးတော့ပြည်ပြည်လဲလဲဖြစ်ချင်ပုံရပါတယ်ဆက်ဆံရေးမှာနည်းနည်းတင်းမာတဲ့သဘောထားရှိတဲ့သူကိုပြောပြောင်းတဲ့သူနဲ့အစားထိုးတာလို့မှတ်ယူပါတယ်ဗျ။
တစ်ချိန်တည်းမှာချက်တာရီအနေတုံးကစေအုပ်ချုပ်ရေးပါချင်းစကိုင်းမကွေးကရားကရင်မွန်တနင်္သာရီကမြို့တချို့မှာချလာတဲ့ပေါ်ဦးရဲထွန်းကလည်
းသူတို့ထိန်ချုပ်မှုတော်တော်လေးဆိုးဆိုးဝါးဝါဖြစ်နေတဲ့မြို့ပေါင်း40နီးပါးကိုလည်းစေအုပ်ချုပ်ရေးကြီးညာလိုက်တယ်။အဲ့ဒိတ်ဟာကထီထီရောက်ရောက်ဖိဖိစီစီလှုပ်ဖို့ဆိုရင်စေရေးတာမကစီဝိုင်းဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပါအာယုံဆိုင်ပြီးလှုပ်ဖို့လိုတယ်ဆိုတာကိုနားလည်လာတဲ့အခါမှာဒီလိုဖြန့်ခွဲပြီးတော့တာဝန်ပေးရတယ်လို့ထင်တယ်เนาะသူတယောက်တည်းမနိုင်တော့ဘူးပေါ့เนาะဒီ6လအတွင်းမှာကတော့နိုင်နိုင်နင်းနင်းခြေနေကိုပုံမှန်ပြန်ရောက်သွားအောင်လှုပ်ဖို့တော့မဖြစ်နိုင်ဘူးလို့ထင်ပါတယ
်ဒီစေအုပ်ချုပ်ရေးရဲ့တက်ရောက်လာတိုင်းပုံကိုလည်းကိုမင်းသိက
စေအုပ်ချုပ်ရေးကြီးညာတဲ့ဘက်ဒီမှာဒီနယ်မြေလုံခြုံရေးနယ်မြေတည်ငြိမ်ရေးဖိဖိစီစီလှုပ်ဖို့အထူးညွန်ကြားချက်ပုံတံမျိုးနဲ့ဦးစားပေးဖို့လှုပ်ဖို့ရည်ရွယ်တယ်လို့ထင်တယ်အထူးသဖြင့်သူကရွေးကောက်ဖွဲ့ကိုတနိုင်ကံလုံးအတိုင်းတာအထိတပြိုင်နက်တည်းတစ်ချိန်တည်းကျင်းပဖို့လုံးဝမဖြစ်နိုင်တော့တဲ့အခြေအနေဖြစ်ကြောင်းကိုသူကိုယ်တိုင်လည်းသိတယ်ပြီးတော့လက်တွေ့မှာလည်းအဲ့ဒါလိုဖြစ်နေပါတော့အဲ့တော့အထူးသဖြင့်ပါလဲဆိုတော့အရေးပေါ်ကာလအခြေအနေရှိနေတဲ့၍ဒီအရေးပေါ်ကာလကို6လတက်တန်းတိုးသွားပြီးတော့ဆက်လက်အာဏာကိုထိန်းသိမ်းသွားဖို့ပဲရည်ရွယ်ဟန်တူတယ်ရွေးကောက်ပွဲလုပ်မယ်ဆိုရင်တော့မှအခုစေအုပ်ချုပ်ရေးကြီးညာတော့ပေါ့နယ်မြေဒေသတွေမှာဦးစားပေးပြီးမကျင်းပါဘူးဒီစေအုပ်ချုပ်ရေးမကြီးညာတော့နယ်မြေတွေမှာပထမဦးစားပေးအနေနဲ့အစီအမံချက်ချတယ်လို့တွေ့ရတယ
်ရှေ့မှာဆက်ဖြစ်လာနိုင်ပုံကိုလည်းဦးရဲထွန်းက
အခုလိုတင်းတင်းကြပ်ကြပ်လှုပ်လိုက်တဲ့အတွက်ကြောင့်တစ်ဖက်မှာလည်းနာဆာကရဲ့အုပ်ချုပ်ရေးကိုပို့ပြီးတော့တိုးချက်တိုက်ခိုက်လာတာမျိုးရှိနိုင်ပါတယ်အဲ့တော့အချိန်တိုအတွင်းဒီပြဿနာကိုသူတို့ငြိမ်ဝှေ့ပြပြအောင်မဆောင်ရွက်နိုင်ဘူးဆိုရင်ရွေးကောက်ပွဲကလည်းဖြစ်ပေါ်လာဖို့မလွယ်ဘူးအဲ့နှစ်ဖက်စလုံးကအပြုတ်တိုက်ရေးကိုပဲဆုတ်ကင်ထားပြီးတော့စစ်သက်ဆွေးနွေးကိုညှင်းပယ်ထားသမျှတော့ ပြည်သူလူထုပဲတေချေတရားရပြီးတော့အများကြီးဒုက္ခရောက်ကြပါလိမ့်မယ
်အခုလိုအချိန်မှာအရင်တုန်းကလည်းဒီစေုပ်ချုပ်ရေးကိုရန်ကုန်ကလှိုင်းသာယာရွှေပြည်သာတောင်မြောက်တကုန်းတကုန်းစိတ်ကန်းနယ်မြောက်ကလာစတဲ့6မြို့နယ်မှာ2021ခုနှစ်မတ်လတည်းကခြာခဲ့တာကိုပြန်မရောပါသေးဘူးလို့စောင့်ကြည့်အကဲခတ်သူတွေကဆိုပါတယ်ခင်ဗျ